ထိုင်းကစမုတ်ဆော့ခွန်ကဲမှာနေထိုင်ပြီးပြည်သူ့ကာကွယ်ရေးအဖွဲ့စစ်ကြောင်းတွေနဲ့စစ်ဘေးရှောင်ပြည်သူတွေကိုစားနပ်ရိက္ခာထောက်ပံ့ပေးနေတဲ့ထောက်ပို့တူမတ်စတာစက်တင်တွေကရုတ်ရက်ကွယ်လွန်သွားခဲ့ပါတယ်။ဒီလိုကွယ်လွန်ခဲ့တာကိုမိသားစုနဲ့လှုပ်ဖော်ကင်ဘက်တွေကတန်တရားရှိပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံစမုတ်ဆော့ခွန်ကဲမှာမတ်လ17ရက်နေ့ကရုတ်တရက်တည်ဆုံသွားခဲ့တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုထောက်ပံ့ပေးနေတဲ့ထောက်ပို့တူဖြစ်တဲ့သောသားတည်ဆုံမှုနဲ့ပတ်သက်လို့တည်ဆုံချိန်မှာသူ့ရဲ့ခန္ဓာကိုယ်ပေါ်မှာသာမန်မဟုတ်တဲ့လက္ခဏာတွေတွေ့ရတယ်ဆိုပြီးသူ့ရဲ့လုံဖော်ကင်ဘက်တွေကသူ့ရဲ့ရုပ်ပုံကိုကင်ဆောင်ပြီးညင်ကွဲစစ်ဆေးပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။သောသားတည်ဆုံမှုနဲ့ပတ်သက်လို့ညင်ကွဲစစ်ဆေးဖို့အတွက်တောင်းဆိုရမှာဦးဆောင်သူဖြစ်တဲ့မတ်သူဇာမိုးကအခုလိုပြောပြပါတယ
်။သက်ဆိုင်ရာရုံးမှသွားပြီးတော့ကိုသားရဲ့အပုံနဲ့ပေါ့နော်ကိုသားရဲ့ဒီတီဆုံးမှုရဲ့အပေါ်ကဟိုသမဲပုံနဲ့မတူတဲ့သမလို့ကိုဒီမလေးတို့ကတောင်းဆိုခင်ရခဲ့တယ်ရခဲ့တော့ကိုသားယုံလောင်းကိုတော့ဖွဲစိတ်ပြီးတော့မှကိုသားကဒီချူဝါပြီးပေါ့နော်မင်းတို့ကသက်ခုမင်းလေးတနည်းခုမင်းလေးကရှင်းဒီတလိတ်ညုံးနေမှာကလဲကြတော့ဒီမလေးတို့ကိုယ်တိုင်နဲ့တိုက်ရောက်ပြီးတော့အပေါ်တစ်ကွာတောင်းဆိုခဲ့တာပေါ့ရှင်းသမုန်စားဖို့မှာပဲရှင်းအဲ့ဒါကတော့အခုမိသားစုကိုသားရဲ့မိသားစုတွေလည်းပါပါတယ်ရှင်းဒီမလေးတို့သွားတဲ့နေရာရှင်းအဖြေတော့မသိရသေးဘူးရှင်။အဲ့ဒီအဖြေကို45ရက်ဟိုဆောက်ရတယ်ပေါ့ရှင်။ဘာဖြစ်လို့လဲဆိုတော့အဖြေအချက်ချင်းမထွက်ဘူးလို့သူတို့ပြောထားလို့ဒီမှလေးတို့ကတော့ဆောက်ရမှာပေါ့နော်
။တေဆုံးသူရဲ့ရုပ်လက္ခဏာဟာအစိမ့်တဲ့ပုံစံဖြစ်နေတဲ့အတွက်မျိုးဦးတော်လန်ရေးအတွက်ထောက်ပံ့ရေးလှုံ့ဆော်နေသူတချို့ကတန်တရားရှိနေတာပါ။စောသားတေဆုံးမှုနဲ့ပတ်သက်လို့လည်းအခုလိုပြောဆိုသွားခဲ့ပါဗျ။
ပါပြည့်လဲဆိုတော့ကိုသားရဲ့ရုပ်လောင်းကိုသမဲပုံစံနဲ့မတူလို့ညီမလေးကဟိုစစ်ဆေးမှုကိုပေါ့နော်တောင်းဆိုခဲ့တာပဲရှိတယ်ရှင
်။
ဟိုညီမလေးသူ့မိမနဲ့စကားပြောရအလောက်ကပေါ့နော်တည်ဆုံးမှုကိုညီမလေးမေးခဲ့တယ်ပေါ့နော်။အဲ့ဒီတော့မလို့ညီမမေးခဲ့တယ်ပေါ့ညီမလေးကြီးကိုသားကဘယ်လိုမျိုးတည်ဆုံးတာလဲပေါ့နော်။ညီမလေးကပြောတယ်ကိုသားကအလုပ်အိုးအလုပ်သွားရပါတော့ဒီပစ္စည်းတွေအထောက်ပို့တယောက်အနေနဲ့ဆိုတော့လေပစ္စည်းတွေလိုက်တယ်တယ်ပြီးတော့အချိန်နောက်ကျလင်းမှပြန်လာတယ်ပေါ့နော
်
ပြန်လာပြီးတော့သမီးစားတယ်7နှစ်လောက်မှအဲ့ရထဲမှဝင်တယ်ပေါ့နော
်
7နှစ်လောက်မှအဲ့ရတွေထဲမှသေးတွေပေါက်ချပြီးတော့ဟိုပစ္စကသွေးအံ့နေပြီးတော့ပစ္စကသွေးအံ့တယ်ပေါ့နော်ပြီးတော့နှာခေါင်းကသွေးထွက်တယ်သွေးထွက်တော့သူတို့တွေကဟိုဆေးရုံပို့တယ်ပေါ့နော်ဆေးရုံရောက်မှတည်ဆုံးတယ်လို့ပြောပါလေရှင
်သောသားဟာကရင်ပြည်နယ်အတွင်းကစစ်ကောင်စီကိုစန့်ကျင်တော်လှန်နေတဲ့စစ်ကြောင်းတွေကိုထောက်ပံ့ပေးနေသူတို့ဦးဖြစ်ပါတယ်။သူဟာထိုင်းနိုင်ငံထဲမှာပရဟိတလုပ်ငန်းတွေလှုပ်ဆောင်နေတဲ့ကိုသားဖောင်ဒေးရှင်းကိုဦးဆောင်နေသူတို့ဦးလည်းဖြစ်ပါတယ်။သူ့ရဲ့အလောင်းကိုတော့ဆမော့စခွန်ခရိုင်ထဲကဖုန်ကြီးကျောင်းတစ်ခုမှာထားပြီးမတ်လ16ရက်နေ့ကတော့ရင်ခွဲစစ်ဆေးခဲ့ပါတယ်။စစ်ဆေးချက်အပြည့်ကိုတော့45ရက်ကြာမှသိရမယ်လို့ဆိုပါတယ်။သူဟာကရင်လူမျိုးတစ်ယောက်ဖြစ်ပြီးတေဆုံးချိန်မှာအသက်38နှစ်အရွယ်ရှိပြီဖြစ်ပါတယ်ရှင်။